မြန်မာနိုင်ငံအလဲပိုင်းကဒေသတချို့မှာအခုရက်ပိုင်းအတွင်းမိုးများပြီးမြေနေပိုင်းအိမ်တချို့ရေကြီးနေတဲ့အတွက်ဒေသခံတချို့ရေပေးလို့ရကိုယာယီပြောင်းရွှေ့နေကြပါတယ်။စကိုင်းတိုင်းနဲ့မန္တလေးတိုင်းတွေကနေရာတချို့ရေပေးတံကိုရင်ဆိုင်နေရတာပါ။မိုးလေဝသနဲ့ဆလဗေဒဦးစီးဌာနကတော့နောက်ပိုင်းရက်တွေမှာမိုးနည်းနိုင်ခြေရှိတယ်လို့ခန့်မှန်းပြောဆိုထားပါတယ်။မြန်မာနိုင်ငံအလဲပိုင်းနေရာတချို့ကရေပေးကြုံနေရတဲ့အခြေအနေကိုတော့ရန်ကုန်ကလာတဲ့သတင်းအပြည့်အစုံကိုမက်အလိမ်မှာပြောပြပါမယ်ရှင်။
မြန်မာနိုင်ငံအလဲပိုင်းဒေသတို့မှာအခုရပိုင်းအတွင်းမိုးဆက်တိုက်ရွာသွန်းနေတာကြောင့်မြေနေပိုင်းကနေအိမ်တွေထဲအထိရေဝင်နေတာကြောင့်တချို့ဒေသခံတွေရေပေးလို့ရာကိုပြောင်းရွှေ့နေကြရပါတယ်။မန္တလေးတိုင်းမိထီလာခရိုင်ဝမ်တွင်းမြို့ကရပ်ကွက်တချို့နဲ့ကျေးရွာတွေမှာဆိုရင်မိုးရှိန်နဲ့ဝမ်တွင်းဆယ်ရီအမှတ်မြင့်တက်လာတာကြောင့်မနေ့တနင်္လာနေ့ညနေပိုင်းကစပြီးဒေသခံတွေရေပေးလို့ရာစီပြောင်းနေကြပါတယ်။အများစုကရေလွတ်ရာအမြင့်ပိုင်းကိုယာယီပြောင်းရွှေ့နေပြီးအိမ်တော်စုရာနဲ့ချီရှိတယ်လို့တန်နိတုခပရဟိတလူမှုကူညီရေးအတင်တာဝန်ရှိသူတူကပြောပါရယ
်တချို့ရွာလုံးတွေကမမြင့်ပါဘူးညဒါပေမဲ့ဟိုချောင်းနဲ့မေးကျင်တဲ့နေရာတွေမှာတော့တော်တော်လေးမြင့်သေးတယ်။ဒီနည်းညတညာရဲရွာအောင်မတော်တော်ကြီးများတယ်ဗျ။အိမ်တွေပါတာတို့ဒီလူတွေပြောက်တာတို့တော့မရှိဘူးညဒါပေမဲ့ဟိုရေကတော့တချို့အိမ်တွေမှာခါးလောက်တိဖြစ်ပြီးတော့တချို့အိမ်တွေမှာတော့ဒီအနေမိုင်းအိမ်ဒီမှာတော့ရင်းစုံလောက်ဒီဖြစ်တာပေါ့နော်ဒါပေမဲ့တော်တော်များများတော့ဒီဟိုပေါင်ရှိတလုံးတော်တော်များများတော့ဒီအနည်းခံရတဲ့တော်တော်များအဲ့လောက်ရှိဖြစ်တယ်ကြာဟုတ်ဒီနေ့မနေ့ကမှကျွန်တော်တို့လည်းဟိုစင်းရင်းနေလိုက်ပြီးတော့ကြည့်ပေါ့နော်အိမ်ဒီပိုင်းတခြားလိုက်လေးလာအပြေတော့ကျွန်တော်ဒီနေ့နေ့လည်းကမှလည်းစားပြီးတော့ဒီတွင်းမှုလို့လူရန်နဲ့ကိစ္စလေးနည်းနည်းလေးဟိုအဲ့တော့လိုက်လေးလာပေါ့နော်တော်တော်ကြာတော့အိမ်တော်စုကျွန်တော်တို့ခံမှန်းကြည့်ရတော့ဟောလောက်900နဲ့900ကျားလောက်ဖြစ်ဖို့များတယ်ကြာ
ရေပေးလို့ရပြောင်းနေရသူတွေအတွက်ပရာဟိတအလူရှင်တွေကစားရေးတောက်ရေးကူညီပေးနေတာဖြစ်ပါတယ်။စကိုင်းတိုင်းမိုးရွာမြို့မှာလည်းဒီကနေ့ထိမိုးဆက်တိုက်ရွာသွန်းမှုတွေကြောင့်ရက်ွက်တချို့မှာနေထိုင်သူတွေရေပေးလို့ရပြောင်းရွှေ့နေကြပါတယ်။မြို့အဝင်မှာရှိတဲ့ကျူးကျော်ရက်ွက်တွေနဲ့နန်းလဝန်နယ်မြေရှစ်ဘက်မှာရေတက်နေပြီးတချို့အနေပိုင်းကနေအိမ်တွေရေမြုပ်သွားတယ်လို့လည်းအဲ့ဒီအနီးဝန်းကျင်မှာနေထိုင်သူတူကပြောပါတယ်။
ဒီဘေးနေတဲ့အင်ဂျီအဲ့ဒီဘက်မှာ80ဝန်းကျင်လောက်ရှိတယ်ဗျ။နှက်သွားတဲ့အင်ဂျီတွေရောရှိတယ်ဗျ။အဲ့ဒီအလဲကောင်လေးမှာနှက်သွားတဲ့အင်ဂျီတွေရောရှိတယ်ဗျ။အရေဘေးလျှောက်နေတာတချို့တွေဆိုအဲ့ဒီဟာအဲ့ဒီလမ်းမလေးပေါ်သွားပြီးတော့အိပ်ရတဲ့ဘိုင်းတွေတော့ရှိတယ်ဗျ။အဲ့လိုတဲလေးတူတူပြန်ထိုးပြီးတော့လေ။ဒီတာတော့အဲ့ဒီဘက်ဘိုင်းတော့မရှိဘူး။ဒါပေမဲ့အခုလာမိုးရွာသွန်းမှုများတာကြောင့်မို့အဲ့ဒီဆေးရဖောက်ချတာကြောင့်မို့ပါတယ်ဗျ
။ပကံဒေသမှာလည်းပြီးခဲ့တဲ့တောက်ကြနေကစပြီးရက်ွက်တချို့မှာရေဘေးကျုံခဲ့ပါတယ်။မင်းညာကမိုးရွာသွန်းတဲ့အချိန်ကြောင့်တန်ပြင်းစွာဖျားနေရန်ဒီနေ့မနက်ပြိုကျခဲ့ပါတယ်။ဒီကနေ့မနက်အစောပိုင်းမှာလည်းမိုးရွာတဲ့အချိန်နဲ့ချောင်းရေရှမ်းပြီးမြို့တစ်ကရက်ွက်တချို့မှာရေကြီးတဲ့တန်းခံနေရတယ်လို့ဒေသခံတွေကပြောပါတယ်။မုတ်တုံနှောင်းပိုင်းကာလာနဲ့မုတ်တုံလေအားနေရင်မြန်မာနိုင်ငံအလဲပိုင်းဒေသတွေမှာမိုးများလေးရှိပြီးနောက်ပိုင်းရက်တွေမှာတော့မိုးနဲ့လာနိုင်ခြေရှိတာမို့ရေပေးအန္တရာယ်စိုးရိမ်စရာမရှိသေးဘူးလို့မိုးလေဝသနဲ့ဇလဗေဒဦးစီးဌာနကဒုတိယညွှန်ကြားရေးမှူးဦးလှထွန်းကပြောပါတယ်
။ဆယ်ရီနဲ့နီးတဲ့နေရာတော့ဆယ်မြောက်ဌာနနေသူတို့ဒီဆယ်ရေပေးအမှတ်ဘယ်လောက်ရောက်ပြီးပေါ့လေ။ဆာရေးပြန်ဟိုရေဘူဘယ်လောက်ကျွန်နေပြီးဆာပြန်အန္တရာယ်ရှိနိုင်တယ်မရှိနိုင်ဆိုသူတို့တော့ထုတ်ပြန်ပေးနေတာပေါ့လေ။ဒါတော့ဒီဆယ်ရဲ့ထုတ်ပြန်ချက်တွေလည်းနားထောင်ဖို့လိုတယ်။သို့တော့မိုးရွာသွန်းမှုကတော့ဆယ်ပိုင်းဒေသတွေကတော့ဒီခဲ့တဲ့ရက်ပိုင်းကတော့များတာပေါ့လေ။နောက်ပိုင်းတော့နည်းနည်းလေးပြန်ရော့သွားမယ်ဆိုတော့သိဆိုးရင်ရတဲ့အနေအထားတော့ဆယ်ရီနေနဲ့လည်းအခုလောလောဆယ်ဆယ်မောင်းထားနိုင်ရဲ့ထုတ်ပြန်ချက်တွေကြည့်ရတာတော့သိဆိုးရင်ရမယ်အနေအထားတော့မတွေ့ရဘူးပေါ့
။မန္တလေးတိုင်းမိုးကုန်းမြို့မှာလည်းဩဂတ်လ24ရက်ပြီးခဲ့တဲ့အင်္ဂါနေ့တုန်းကမိုးဆက်တိုက်ရွာသွန်းပြီးတောင်ကမ်းပါပြိုကျမှုဖြစ်ခဲ့ပါတယ်။မိုးကုံမြို့အောင်တစ်လွင်ရက်ကွက်မှာတောင်ကမ်းပါပြိုကျခဲ့လို့တောင်ဆောင်ပေါ်နဲ့တောင်ကမ်းပါအောက်ပိုင်းကအိမ်တွေမြေဖုံးလွှမ်းပြီးလူဆက်တယောက်သေဆုံးခဲ့ပါတယ်ရှင်။